Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American အတန်ကနေ2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမတို့ရဲ့ radio ထုတ်လွှင့်ချက်တွေကို VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာကနေရုပ်သံကပါတပြိုင်တည်းရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမမ
။အနည်းခတ်သိမ်းခင်းချင်းကြပါစေဗျာ။ကျွန်တော်တမောင်သားမ။ဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေ။ Belarus နိုင်ငံကိုပူတင်မသွားမီတနင်္လာနေ့အယုံမတက်မီမှာ drone အမြောက်များနဲ့ Russia က Ukraine မြို့တော် Kiev ကိုတိုက်ခိုက်ခဲ့ပါတယ်။စစ်စုနှစ်ပေါင်းများစွာတရှိလာခဲ့တဲ့သဘောပတ်ဝန်းကျင်နဲ့ကမ္ဘာရှားပါတရိတ်ဆန်တွေနဲ့ဂေဟာစနစ်ထိခိုက်ပျက်စီးခဲ့တာတွေပြန်ကောင်းစေမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုကုလသမဂ္ဂသက်ရှိမျိုးစိတ်များဆက်ရညီလာခံတက်နေကြတဲ့နိုင်ငံကာကိုယ်စားလှယ်တွေကအတည်ပြုလိုက်ကြပါတယ်။သူစမ်းသပ်ပြစ်လုပ်ခဲ့တာဟာပထမဆုံးထောင်လန်းရေးဂျူဒူအတွက်နောက်ဆုံးအစ်အရေးပါတဲ့စမ်းသပ်ချက်တရကိုစမ်းသပ်ပြစ်လုပ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြပါပါ။
ဟုတ်ကဲ့ပါရှင်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းခိုပုံးမြို့နယ်ထဲမှာ PDF တွေရဲ့တနက်အလက်900နီးပါးဖမ်းဆီးရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်အဲ့ဒီလက်နက်တွေကဘယ်အဖွဲ့တွေရဲ့လက်နက်တွေဖြစ်နိုင်ခြေရှိပါသလဲ
အဖွဲ့တော်ရှိတဲ့နေရာဖြစ်တယ်ပေါ့အဲ့တော့ဘယ်သူလက်နက်လဲဆိုတော့ဟိုပြောဖို့တော့ခက်တယ်နော်ဥမာဒါမဲ့ 2-81 ဆိုတော့ဒီတရုတ်နယ်စပ်ထုတ်တို့တရုတ်ထုတ်တို့ဒါမျိုးတွေရှိတာပေါ့နော်
ရှမ်းပြည်နယ်အရေးလေးလာသုံးသက်နေတဲ့ဆိုင်းထွန်းအောင်လွင်မှာရှင်ဒီသတင်းအပြည့်အစုံမကြခင်နားဆင်ရပါမယ်။နောက်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာတော့ရက်ကြီးအုပ်ချုပ်ရေးမှုအယောက်20လောက်နှုတ်ထွက်ပါတယ်။ချင်းပြည်နယ်ကံပတ်လက်ကဆေးပြေးဒုက္ခသည်တွေကတော့ခရစ်စမတ်အကြိုစိတ်ခွန်အားပေးဖို့ဆူတောင်းပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်။မြမရွှေပြောင်းလူသမားအများစုရှိတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မှာတော့အပြည်ပြည်ဆိုင်ရာအလုသမားတွေကျင်းပပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်တဲ့အတူတင်ပြပေးပါမယ်ရှင
်ဘယ်လာရုစ်နိုင်ငံကိုပူတင်မသွားမီတနင်္လာနေ့အယုံမတက်မီမှာ drone အမြောက်များနဲ့ရုရှားကယူကရိန်းမြို့တော် Kiev ကိုတိုက်ခိုက်ပါတယ်ရုရှားကသူ့ဘာသာပေါက်ကွဲသွားတဲ့ drone 23စင်းနဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းတပ်တွေက18စင်းကိုပစ်ချခဲ့တယ်လို့ Kiev မြို့တာဝန်ရှိသူတွေက Instagram မှာပြောထားပါတယ်ရုရှားသမ္မတပူတင်ဟာတနင်္လာနေ့မှာဘယ်လာရုစ်နိုင်ငံကိုတွားရောက်ပြီးသမ္မတအလက်ဇန်ဒါလူကာရှာကိုနဲ့ဆွေးနွေးဖို့မူလကစီစဉ်ထားပါတယ်။ဘယ်လာရုစ်နိုင်ငံဟာသူ့နိုင်ငံကိုရုရှားတပ်တွေအသုံးပြုခွင့်ပေးထားတဲ့နိုင်ငံဖြစ်ပြီးရုရှားရဲ့ကာကွယ်ရေးမဟာမိတ်နိုင်ငံတစ်ခုလည်းဖြစ်ပါတယ်။လေကြောင်းရာကာကွယ်ရေးဟာယူကရိန်းရဲ့တသမတ်ထက်ထားရှိတဲ့ဦးစားပေးအစီအစဉ်ဖြစ်တယ်လို့တင်းငွေနေလုံးကယူကရိန်းသမ္မတဇယ်လန်စကီကသူ့ရဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာပြောခဲ့ပါသေးတယ်။ဒီလိုတိုက်ခိုက်တာကိုကာကွယ်ဖို့ဆိုရင်လေကြောင်းရာကာကွယ်ရေးစနစ်ကိုယူကရိန်းရဲ့နေရာတိုင်းမှာတိုးပြင်ချထားဖို့ပဲဖြစ်တယ်လို့အမေရိကန်နိုင်ငံယူကရိန်းတန်မတ်ကြီးအောက်ဆာနာမာကာရိုဗာက ABC ရုပ်မြင်သံကြားနဲ့တနင်္ဂနွေနေ့ကအင်တာဗျူးမှာပြောပါတယ်။ Patriot ဒုံးကြီးလေကြောင်းကာကွယ်ရေးဘက်ထရီတွေကိုယူကရိန်းကိုအမေရိကန်ကပို့ပေးဖို့အစီအစဉ်ရှိပေမဲ့တရားဝင်တော့မကြေညာသေးပါဘူး။အဒီလိုပေးဖို့မယ်ဆိုရင်ပဋိပက္ခကမှအမေရိကန်ပါနေတာကိုတိုးမြင့်လိုက်တာဖြစ်ပြီးရန်စတာဖြစ်လိမ့်မယ်လို့ရုရှားကတော့ပြောထားပါတယ
်ဆယ်စုနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့တဘာဝပတ်ဝန်းကျင်နဲ့ကမ္ဘာရှားပါတိရိစ္ဆာန်တွေနဲ့ဂေဟာစနစ်ထိခိုက်ပျက်စီးမှုတွေဖြစ်ပေါ်စေတာတွေကိုပြန်လည်ပြုပြင်ပြောင်းလဲပစ်နိုင်မယ့်သမိုင်းဝင်ဆုံးဖြတ်ချက်ကိုကုလသမဂ္ဂတက်ရှိမျိုးစိတ်များဆိုင်ရာညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံတကာကိုယ်စားလှယ်တွေကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအတည်ပြုလိုက်ပြီးဖြစ်ကြောင်းကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပနေတဲ့ COP15 ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံဥက္ကဋ္ဌတရုတ်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဟောင်ရန်ယူကမနေ့ညနှောင်းပိုင်းတုန်းကကြေညာလိုက်တာဖြစ်ပါတယ်။အဲ့လိုသူကြေညာလိုက်တဲ့အချိန်မှာတော့ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကလက်ခုပ်တီးပြီးတော့တောင်းတဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကိုရန်မုံငွေ kuni tau pa ye cha ba dawo duni jema te tuin phop ya be bo kong ko tamara nai ngai ye taung so jet ko myet kwe pyu bi ni la gan okkara ga dawo duni jet ko ati pyu le pe lai da phit ba de a pyan alan a cei ne swin nwe hni nai ja bi de naw ma ro mye du ne ye du a pa win le du nyin nyam mu naw u ru ya di so wa pyaung le mu de jao sha pa talit san ni myo tong mae a ye ga ne ka kwe bo sa de a chet de pa win ne tiyau nai ngan ga ni jao win hni nai pe de di dawo duni jet ko nai ngan maung 190 ga ko sa le di ga ati pyu pe lai da phit ba de di dawo duni jet a ya ro 2030 khu ne ma ka ba ji ye 30 ya kai nong ko ka kwe pe nai aw saung yet twa ma phit ba de shin
tu san tat pye lut khe da ha prathama u song thau lan ye chu lu twe naw song a se ye pa de san tat chet ti ya ko san tat pye lut khe da phit de lo myaw korea ga pyo lai ba de jo lu ye dat boun ne a che let pe bou mu mye pyin ga thain chauk nai mu re ko a kae phyat pho twe san tat jo lu ko tin ngun ne ga dong myan ne san tat pye lut khe da phit chaw myaw korea nai ngan pai media phit de kcn ne ga tin la ni ma pyo lai da ba dong korea nai ngan ye myo ro so myo ne In Chom Yore ye a few a met that bone rego, Kesia nega, Topian like party. Juru double ye drega, tin cheesy machine be me, Nyo Korea got two day on Lone Bali Melo, John Chin Durega, don't touch ya body. Nyo Korea got up from Yoritana, Yashi Rue, Pioso, Jacko, Gugabi, Tala ain't no Sadre, Jurugo, Ibila Dre, a pizza pince melule, the rain Topian body. Nyo Kosi, Nyo Korea comes on Kim Jong Anga. Majang two teaching and Lenna send it with Emma, sit out lawyer to set to a Jurugo, bigger than Nicka, say in Ted and Tagavare. Di manja to a UA Pirole, Dinis Santrin, Mazai Donji, Santa, Picamu, Musumo, Lopsong, get a jaw, Pioso, Tabare.
Dizemala Nasati and Nigani, Bido, Dizemala Nasakoni and Eti, Pilojame, Russia, Tio, Jeta, Lizzy, Etra. Russia, ye dead the mori, Twakwa, Dwabilo, Russia, Kagwe, Winitanaga, Diginit, and Ninani, Ma, Pioso, like Bare. Natown, Sanakuni, Grega, Nissin, Locajare, Pure, ye dead, see, Legim Huma. A shitty old Benedego, don't ye, Lena, Gide, Picada, Bawi, Melo, Russia, Piobare. A diga, ye, Jaga, Russia, and deal, ye dead, Puban, Sanga, ye, Kaimang, Legionaba. I shall dissipate that, doing ye, 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 go, ten name of Pibare, Lusubare. Bigger if you are Larong, Ukraine will win out the cabinet now. The only thing I see ye, see why ye chase and I moved to Russia and Nilani like Shani Raba. Now Nang and Ibaga Mohammedi who sent in it Kamaro. The old guns on Xi Jinping would dig up Mohammedi and Russia got Shumi Mare. Ukraine will win out Matai Kamiwabe, Russia got the only against the men Mahabuha Drebe, the board when you get the Yaku Lemma ye to Gabari. The women Ukraine will Kulu Taika Daguro, the Opaga, so ye make him Pimmy Jow, Eddie Lu Taika Tega, your Tabarishin.
Viewing America at the Nyabat Mimabada season level, Nyabai Konaigani Senai T, Lidometer Seko, Kilo has Tinga Linga Tonya, Lidometer Nasanga, Kilo has Titish Shikon Tonya, Lidometer Tonsan Ne, Kilo has Koton Tongaru Apin, Senate Nunima, Lilamida Dia Kose, Kilo has Tinga Kongaruani Tolan Pinuaka.
The Nila Ninyabet, the Renu, Viewiga, Chinyanibai. Nangano Diming and Dom San Suji net Tamara Uimino yet lecher and mugo dingane. Tia young top Sisayama, and LD Judia Tamara, U Henry Bantiu layout Tussu Sisay Kamare. Dom San Suji net Uimino was sick on Sibega Susuetare, Agri Laisamu Sujet Riha, Mamagame, Yahayango Lu Acheya where you be, Luate Niari Mame, don't so get up to Barelo. U Henry Bantiu got, Yahuma, Tussu Vare. Ari like Samu Amutre, Don San Suti or Uiminova, good idea, Yuma Tussu get beat and now. There can be at that day and in it, U Henry Vandi Yuga, the Ayuma, Tussu, Sese Kanaba. The Amure ma sick on Sibeka Susuetadalo, Lee in Ayan where you yama, Nangano Banangwe, a lead, Donza Loda, Tama Simi Bongwegani, Jolo Losona, Dibi Josibo Piazzi Zeta, Lerin, Sonshaw Mu Shidabi, Sade Susuet Jedriga. Badakuba Mamanga Musurago, U Henry Van de Yuga, Tussu Dogger Elo, Diaune Nisa Durega, Piovare. Di Amudre, U Henry Van de Yu, Winji Umindu, Bosan Saturday, Winitana and Yenza Yashi Uchomio, MES Comuniga, Uyemene, Ulin Tetu, Nauruha, Don San Suchine, Uimino Yet, Tedure, and Ine Tussu Jama, Chibare. Govigala, don't be boy, Yahayana, where you run at Beauty and Arima. Agri like Sadelo so be, Don San Suchine, Tabra, Uimino, Amu, Namune, Tatubi, Tia Sweso Taraba. အသက်89နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုဝဲအုပ်တွေချိုးဖောက်မှုအပါအဝင်အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နဲ့ချထားပါတယ်။ဒီကနေ့စစ်ဆေးတဲ့အာခရီလိုက်ရှာမှု9မှုကနောက်ဆုံးဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်
။ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဝေါန်ဟာမနေ့ဖြန်ဒီဇင်ဘာလ20ရက်နေ့မှာတော့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒါဟာ၄နှစ်အတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးတဦးအနေနဲ့ပထမဆုံးအကြိမ်သွားရောက်ခြင်းဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးပြေလည်လာနေတဲ့တရုတ်ကိုပြသနေတာလည်းဖြစ်ပါတယ်။ဩစတြေးလျတရုတ်တန်တမန်ဆက်ဆံရေးနှစ်90ပြည့်အထိမ်းအမှတ်ဖြစ်နေသွားရောက်ခဲ့တဲ့ဒီခီးစဉ်အတွင်းမှာတော့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ဩစတြေးလျအစိုးရကသတင်းထုတ်ပြန်ပါတယ်။ဩစတြေးလျဟာတရုတ်နိုင်ငံနဲ့ပုံမှန်ဆက်ဆံမှုရှိရေးကိုလိုလားတာနဲ့အညီအမျိုးသားကြိုးစည်းပွားကိုရှေ့ရှုပြီးတော့တူညီတဲ့နေရာတွေမှာပူးပေါင်းဆောင်ရွက်ပြီးသဘောထားမတိုက်ဆိုင်တာတွေရှိရင်လည်းမရှိတာကိုထုတ်ဖော်ပြသမှာဖြစ်ကြောင်းဒီခီးစဉ်နဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။2018ခုနှစ်တုန်းကဩစတြေးလျနိုင်ငံသားရေးဝန်ကြီးတရုတ်နိုင်ငံကိုနောက်ဆုံးသွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကနေစလို့နှစ်နိုင်ငံဆက်ဆံရေးကတဖြည်းဖြည်းဆုပ်ယုပ်လာခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်နေတဲ့ကြပြိုင်နှစ်ထဲမှာပဲဆွေးနွေးညှိနှိုင်းမှုတွေအကောင်လာအောင်လှုပ်ဆောင်ပြီးပူပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်သွားနိုင်မှုမျှော်လင့်ကြောင်းတရုတ်ဆိုရဘက်ကလည်းပြောဆိုထားပါတယ်ရှင်
။ထိုင်းပြည်လယ်ခွေမှာထိုင်းရေတပ်စစ်သင်္ဘောတစ်စင်းနင်းမြုပ်သွားတာကြောင့်တခြားသင်္ဘောနဲ့ရဟတ်ရင်တွေကူညီကယ်ဆယ်ရေးဆောင်ရွက်နေကြပါဗါတယ်။ထိုင်းရေတပ်ကတော့သင်္ဘောသား85ယောက်ကိုကယ်တင်လိုက်နိုင်ပြီး31ယောက်ကိုဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့ဆိုပါတယ်။ HTMS စုကိုထိုင်းလို့နာမည်ရပြီးပေါ်ပန်းညံဆန်တဲ့COVID စစ်သည်မောအမျိုးအစားဟာတင်းငွေနေညကလေပြင်းကြောင့်ပင်လယ်ရေတွေကုန်းပတ်ပေါ်တက်လာပြီးသင်းမောရဲ့မိဘစနစ်ဖြတ်တောက်ခံရပါတယ်။ပျက်စီးမိမိရတော့တော့ကြောင့်ပင်လယ်ရေသင်းမောဝမ်းပိုက်ထဲကိုဝင်သွားပြီးသင်းမောတိမ်ဆောင်နင်းမြုပ်သွားတာဖြစ်ပါတယ်။စစ်သည်မောဟာနင်းမြုပ်ချိန်မှာ Project Kirisan KI Bansafan Data ထဲမှာရှိတဲ့စိတ်ကန်းကနေ32ကီလိုမီတာအကွာပင်လယ်ထဲမှာကျင်းလည်နေပါတယ်။တော်ဝင်ထိုင်းရေရက်ကFrigate မျိုးစားတင်မော30နဲ့ရဟတ်ယင်20ကယ်ဆယ်ရေးဆစ်ထုတ်ခဲ့ပါတယ်။ထိုင်းနိုင်ငံရဲ့မြောက်ပိုင်းနဲ့လယ်ပိုင်းမှာနှစ်တစ်နှစ်ရဲ့အေးဆုံးရာသီဥတုကိုကြုံနေရချိန်တောင်ပိုင်းအစွန်မှာတော့မုန်တိုင်းတွေရေကြီးတာတွေနဲ့ကြုံနေရတာဖြစ်ပါတယ်
။ထိုင်းပြည်ရဲ့အကြီးဆုံးသမီးတော်တပါးဒီပြီးခဲ့တဲ့သတင်းပတ်တုန်းကသတိလစ်သွားပြီးတဲ့နောက်မှာတော့နှလုံးအဆုတ်နဲ့ကြောက်ကအလုတ်လုံနိုင်မှုအထောက်အကူတွေပေးထားပြီးတော့အထူးကြက်မှတ်ကုသဆောင်မှာကုသနေပါတယ်လို့ထိုင်းပြည်နန်းတော်ရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။မြို့တော်ဘန်ကောက်ရဲ့မြောက်ဖက်နခွန်ရချစီမာမာစစ်ခွေးတွေလေ့ကျင့်မှုကိုကြည်နေတော့မှာဗုဒ္ဓဘူးနဲ့ညနေပိုင်းမှာမင်းသမီးဘာဆရာခေတရာဘာမဟီရောနေထိုင်မကောင်းဖြစ်ခဲ့တာပါထိုင်းနိုင်ငံမှာတော့မင်းသမီးကိုမင်းသမီးဘာလို့သိကြပါတယ်ဘယင်မဟာဝီဇီယာလောင်ကွန်းရဲ့ပထမကျင်းရတော်နဲ့ရရှိခဲ့တဲ့တူဦးဒီသောသမီးလည်းဖြစ်ပါတယ်သူဟာအသက်44နှစ်ရှိပါပြီသူမရဲ့အခြေအနေဟာအဆင့်တစ်ဆင့်မှာတည်ငြိမ်နေတယ်ဆိုပြီးနန်းတော်ကသတင်းထုတ်ပြန်ထားပေမဲ့တိတိကျကျအမရှင်းလင်းထားပါဘူးရှင်2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမှာလက်နက်900လောက်ဖမ်းမိတယ်ဆိုပြီးစစ်ကောင်စီကသတင်းထုတ်ပြန်တဲ့အကြောင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့နယ်ထဲမှာ PDF တွေရဲ့တနက်အလက်900နီးပါးဖမ်းဆီးရမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်လက်တလောရှမ်းပြည်နယ်အတွင်းလက်နက်ဖမ်းဆီးရမိတဲ့သတင်းတွေကိုအခြေခံပြီးတော့ဒီလက်နက်တွေဟာ PDF အဖွဲ့တွေနောက်တရုတ်မြန်မာနယ်စပ်ဒေသအခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သစုံတရာဆက်ဆက်နိုင်ကြောင်းထောက်ပြလာမျိုးတွေတွေ့ရတယ်လို့ဒေသတွင်းလေ့လာသူတွေကသုံးသပ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ဒီကနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာ PDF အဖွဲ့တွေတည်ဆောင်လာတဲ့ရာနဲ့ချီတဲ့လက်နက်တွေကိုရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့နယ်မိုင်းပြင်ကျေးရွာအုပ်စုအတွင်းမှာဒီလ18ရက်နေ့ကဖမ်းဆီးရမိကြောင်းဖော်ပြထားပါတယ်ဖန်စီရမိတဲ့လက်နက်တွေဟာ Type 81 အမျိုးအစားတနက်499လက် GA 498ခုနဲ့တခြားဆက်ဆက်ပစ္စည်းတွေပါဝင်ကြောင်းပင်လုံမြို့စနင်းကျွေးရဘက်ကနေရက်ဆောင်မြို့ပင်ဖြစ်ကျွေးရဘက်ကိုဥတီမောင်းနေလာတဲ့ဒိုင်နာကားကိုမတင်ကားလို့တားဆီးစဉ်ထွက်ပြေးသွားပြီးနောက်ရပ်ထားတဲ့ကားပေါ်ကဖန်စီတင်စီရမိတာဖြစ်ကြောင်းဖော်ပြထားပါတယ်လက်နက်တွေဖမ်းမိတဲ့နေရာဟာပအိုးကိုပင်အုပ်ချုပ်ခွင့်ရဒေသတွင်းမှာဖြစ်ပါတယ်ပိုးပီတူစစ်အဖွဲ့ဖြစ်တဲ့ PNA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခွန်တန်းကျွယ်ကတော့လက်နက်တွေဖမ်းဆီးရမိတဲ့ဟိုပုံးမြို့နယ် မိုင်းပြင်းကျေးရွာဟာသူတို့ထိန်းချုပ်ထားတဲ့ဒေသမဟုတ်တဲ့အကြောင်းနဲ့ဖမ်းဆီးတဲ့လက်နက်တွေဟာကချင်သို့မဟုတ်ဝါတပ်ဖွဲ့တွေကကင်ဆောင်တဲ့လက်နက်တွေနဲ့ဆင်တူကြောင်းပြောပြပါတယ
်။အလက်ရှိမိုင်းပြင်းရွာတို့ကမင်းကြီးတော့မဟုတ်ဘူးဗျာ။အရင်က RDF နဲ့ခုဒီတော့ပိုင်းတော့ SSD နဲ့နေတာမသိဘူးတော့ဒီနေ့တော့အခုဒီကြိုးနေပါတော့အဲကျွန်တော်နေနေတယ်မဟုတ်ပါဘူးဗျာ။ဒီလက်နဲ့တော့ကျွန်တော်တို့လည်းမသိဘူးဗျာ။အဲ့ဒါဒီလက်နဲ့လက်နဲ့တဲ့ကချင်လက်နဲ့လုံဘွားလက်နဲ့နေလဲယူစားရတယ်။တော့တော့စစ်ကြောင်းအောင်မိတယ်လို့ပြောတော့
ဟိုပုံးမြို့နယ်မြောက်ပိုင်းမိုင်းပြင်းကျေးရွာအုပ်စုဟာအရှိတ်ဘက်မှာလွိုင်းလင်းမြို့နယ်အနောက်ဘက်မှာရဆောင်မြို့နယ်နဲ့ဆက်ဆက်နေတဲ့ဒေသဖြစ်ပါတယ်။ဒီနှစ်ဖေဖော်ဝါရီလကလွိုင်းလင်းမြို့နယ်ပင်လုံမြို့အနီးစနင်းတောင်ဒေသနဲ့ရဆောင်မြို့နယ်နောင်ဝိုးကြောက်ကူဒေသတွေဘက်မှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တပ်တွေအကြားတိုက်ပွဲပြင်းထန်ပြီးနောက်ပိုင်းမှာ SSPP တပ်တွေကထိန်းချုပ်ထားခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့စနင်းဖောင်းဆိုင်ဒေသမှာမူရစ်စေဝါနဲ့နေရေးစစ်ဆင်ဖို့အကြောင်းပြပြီးဒေသတွင်းက SSPP တပ်တွေဆုတ်ခွာပေးဖို့တောင်းဆိုထားတယ်လို့ SSPP အရာရှိတဦးကိုကိုးကားပြီးရှမ်းတန်တော်စင်သတင်းမှာဖော်ပြထားပါတယ်။ရှမ်းပြည်နယ်အရေးလစ်လာသုံးသပ်သူစိုင်းထွန်းအောင်လွင်ကတော့ဒီဒေသမှာလက်နက်ကင်အဖွဲ့အတော်များများလှုပ်ရှားနေကြောင်းပြောပါတယ
်။စနင်းကထွက်လာတဲ့သူတွေဟာတွေ့တယ်အဲ့ဒီနေရာတွေကဒီ RCSS ကိုမောင်းထုတ်ပြီး SSPP ကဝင်ယူထားတယ်ဒါပေမဲ့ကြားထဲမှာတော့ဒီလိုစစ်တပ်တို့ PNO တို့လည်းရှိတဲ့နေရာတွေလည်းအများကြီးရှိတာပေါ့နော်အချို့နေရာတွေမှာလည်းကျွန်တော်ကြားတာတော့ RCSS ကလည်းဝင်လာတယ်လို့ကြားတာပဲပေါ့နော်အဲ့တော့အဖွဲ့တော်ရှိတဲ့နေရာဖြစ်တယ်ပေါ့အဲ့တော့ဘယ်သူလက်နက်လဲဆိုတော့ဟိုပြောဖို့တော့ခက်တယ်နော်ဥမာဒါပေမဲ့ Type 81ဆိုတာတော့ဒီတရုတ်နယ်စပ်ထုတ်တို့တရုတ်ထုတ်တို့ဒါမျိုးတွေရှိတာပေါ့နော
်ထူးခြားချက်အနေနဲ့ကတော့တရုတ်နယ်စပ်အခြေစပ်လက်နက်ကိုင်အဖွဲ့တွေနဲ့PDF တွေအကြားဆက်ဆက်မှုကိုစစ်ကောင်စီဘက်ကထောက်ပြလာတဲ့အခြေအနေကိုတွေ့ရကြောင်းသုံးသပ်ထားပါတယ
်။အထူးခြားချက်ကတော့ဗျာဥမာတရုတ်နယ်စပ်အဖွဲ့တွေနဲ့ဒီလိုကိစ္စတွေအခုကခက်ဆိတ်ဆိတ်ဖြစ်နေတာပေါ့နော်။ပထမတစ်ဖွဲ့ကတော့ TNL ပေါ့။နောက်အဖွဲ့တွေကတော့ဒီအဖွဲ့နာမည်တော့မတက်ထားဘူး။အဲမဲ့တဘောကတော့အဲ့တဘောဖြစ်နေတာပေါ့နော်။ဟိုဒီစနင်းဆိုရင်ဟိုစနင်းတောင်ပေါ်မှာသူလောလောဆယ်ရှိတာ SSPP ပူဆောင်တဲ့မဟာမိတ်တွေရှိတာပေါ့နော်။ဟိုနောက်ဆက်တွဲကတော့ခုနသူ motive ကတော့တရုတ်နယ်စပ်အဖွဲ့တွေကိုဥတီလာတဲ့ motive မျိုးကတော့တွေ့ရတာပေါ့နော်။ဟုတ်တဖက်ကလည်းဟိုစစ်ရေးရည်ရွယ်ချက်များပါလာလို့ပေါ့လေ
။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်အခြေစပ်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တွေက KIA ကချင်တပ်ဖွဲ့ကလွဲလို့ကြံအဖွဲ့တွေဟာမျိုးဥတော်လာရေးမှာဓာတ်ရိုက်ပါဝင်လာတာမတွေ့ရသေးပါဘူး။ဒီလ9ရက်နေ့ကတော့စစ်ကောင်စီတပ်ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်အတွင်းက TNL တောင်းပလောင်စခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီလိုတက်ခိုက်တာဟာလက်နက်ခဲယံတွေတည်ဆောင်လာတဲ့ PDF အဖွဲ့တွေကိုတက်ခိုက်တာဖြစ်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ TNL ကတော့ဒါဟာတအောင်းပလောင်ဒေတာကိုကျူးလွန်ဖျက်ဆီးဖို့ဆောင်ရွက်တာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်ခင်ဗျာ
။ဒါကတော့စစ်ကောင်စီကထုတ်ပြန်လိုက်တဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ထဲမှာဖမ်းဆီးရမိတဲ့လက်နက်တွေနဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့သတင်းကိုကိုစော်ဝင်းလိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာရကြေးအုပ်ချုပ်ရေးမှုတွေ20လောက်နှုတ်ထွက်ကုန်ကြတာဘာကြောင့်မလဲဆိုတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ထဲမှာဒီရက်ပိုင်းထဲမှာရကြေးအုပ်ချုပ်ရေးမှုအယောက်20ဝန်းကျင်လောက်နှုတ်ထွက်သွားကြပါတယ်။အခုလိုမျိုးရခိုင်ပြည်နယ်ထဲမှာအုတ်ချုပ်ရည်မှုတွေနှုတ်ထွက်မှုဖြစ်တာကတော့ဒေသခံပြည်သူတွေအတွက်အခက်အခဲရှိတယ်လို့စစ်ကောင်စီရဲ့အုတ်ချုပ်ရည်ရန်နေရာကိုလည်းပြတ်ပြားစေတယ်ဆိုပြီးရခိုင်နိုင်ငံရေးသမားတဦးကတုံ့တက်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ပြောပြပေးပါရှင
်စစ်ကောင်စီနဲ့အေးအေးရခိုင်တပ်ဖွဲ့ကြားနှုတ်အားဖြင့်အပြစ်ရက်လိုက်ကြတယ်ဆိုပေမဲ့ရခိုင်မြောက်ပိုင်းကရတိတောင်နဲ့ပုံနှကျုံမျိုးနယ်အတွင်းရကြေးအုတ်ချုပ်ရည်မှုတွေနှုတ်ထွက်တာတွေအရေးအတွက်တိုးလာပါတယ်ဒီရက်ပိုင်းအတွင်းမှာပဲရတိတောင်မျိုးနယ်တောင်ပိုင်းကူတောင်အုပ်စုကအုပ်ချုပ်ရည်မှု20နီးပါးနှုတ်ထွက်ခဲ့ကြတယ်လို့နှုတ်ထွက်လိုက်တဲ့အုပ်စုအုပ်ချုပ်ရည်မှုတူကပြောပါတယ
်။ဒီမှာတော့ကူတောင်နေကတော့ခြေကုပ်အုပ်စုအဲခြေကုပ်အုပ်စုကတခါကြီးတရားတင်မှနှုတ်ထွက်တယ်လေ။အဲ့ဒါကမရှိရှာရနေကြတော့
ရခိုင်မြောက်ပိုင်းကရကြေးအုပ်ချုပ်မှုတွေဟာစစ်ကောင်စီနဲ့အေးအေးအဖွဲ့တို့ကြားနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆောင်ရွက်ရတာခက်ခဲလာတယ်လို့အသက်အန္တရာယ်နဲ့ဘဝလုံခြုံမှုမရှိတာကြောင့်အခုလိုနှုတ်ထွက်ရတာဖြစ်တယ်လို့လည်းနှုတ်ထွက်သွားတဲ့အုပ်ချုပ်မှုတွေတဲကလုံခြုံရေးအရာအမည်မဖော်လိုတဲ့အုပ်ချုပ်မှုတူကပြောပါတယ
်။တော်တော်များတော့အဲ့ဒါတခြားတော့မဟုတ်ပါဘူးဒီမှာကနှစ်ဖက်ပြည့်ထိနေတယ်နဲ့ရတူရတက်တွေကလည်းလိုမရှိတော့ဘူးလေ။စိုက်တော့စီတော့လိုမရှိအဲ့လိုဆိုပြီးတော့အဲနှုတ်ထွက်ရတာကိုစင်းနဲ့ကိုပဲနှုတ်ထွက်တာပဲ။အဲနှုတ်ရေးကိုစိုးရင်တော့ဘောနောက်နှစ်ဖက်တိုက်ပွဲတွေပါတယ်ပြန်တယ်လို့ရှိရင်ဒီမှာအခါဖြစ်ပြီးဖြစ်မှဆိုလို့အဲ့လိုနှုတ်ထွက်ရတာပါ။
ပြီးခဲ့တဲ့နိုဝင်ဘာလအကုန်ပိုင်းကလည်းရခိုင်မြောက်ပိုင်းပုံနှံကျုံမြို့နယ်ကစစ်ကောင်စီခန့်ရက်ကျေးအုပ်ချုပ်ရေးမှူး80ကျော်တာဝန်ကနေနှုတ်ထွက်ခဲ့ကြပါတယ်။တိုက်ပွဲတွေမကြာခဏရှိတဲ့ဒေသတွင်အ
အောက်ချုပ်ရေးမှုလောက်ရတာလုံခြုံမှုမရှိတာကြောင့်ကိုယ်တော်ဘောနဲ့ကိုနှုတ်ထွက်သွားကြတာလို့ပြောပါတယ်အခုလို့ရက်ကြီးအောက်ချုပ်မှုတွေနှုတ်ထွက်သွားတာကြောင့်ဒေသခံပြည်သူတွေအတွက်အခက်ကြုံနေရတယ်လို့လည်းရခိုင်အရေးတုံးသက်သူဦးဖေတန်းကပြောပါတယ်အဲ့လိုနှုတ်ထွက်လိုက်တဲ့အတွက်နဲ့ပြည်သူတွေရဲ့အဲလူအချက်တွေပေါ့နော်လူအချက်တွေကအားတရားချမှာကွက်လာဖြစ်သွားတာပေါ့ဟိုဒီစစ်ကောင်စီကြားနဲ့ ားပြီးတော့အထောက်ပံ့နေပေါ့ဟိုဒါကိုယ်ကဆောင်းမိခင်တွေအထောက်ပံ့ရှိမယ်တက်ကြီးဟိုတွေအထောက်ပံ့ရှိမယ်တကက်ကအကူအညီရနိုင်တဲ့အခြေအနေမျိုးပေါ့နော်ပြီးတော့ဟိုဒီနောက်ပိုင်းမှာဒီစစ်ကောင်စီဘက်ကအများအားဖြည့်စစ်လာတဲ့အဲထောက်ခံချက်တွေပေါ့အုပ်ချုပ်ရေးမှုရဲ့ထောက်ခံချက်တွေအဲ့ဒါတွေမပေးနိုင်တဲ့အခါမှာဒီကလိုအပ်ချက်တွေကတော့အော်တော်တော့ကိုကွန်းဆက်ပြသွားတာပေါ့အဲ့လိုဖက်မှာတော့ပြည်သူတွေအတွက်အခွင့်အရေးနစ်နာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရည်ပြတ်သွားတဲ့နေရာတွေမှာရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့အုပ်ချုပ်ရေးပိုင်းတွေပို့ပြီးတော့အရေးပါလာနိုင်တယ်လို့လည်းဥဖေတန်းကတုံ့ပြန်ပါတယ်
။အော်နောက်တစ်ချက်ကတော့ကျွန်တော်တို့စစ်ကောင်စီရဲ့အုပ်ချုပ်ရေးရန်ရည်ပြတ်သွားတာပေါ့။ဒါကတစ်ဖက်ကပြည်သူနစ်နာတယ်လို့ဟိုတစ်ဖက်ကတော့ဟောဒီသူတို့ရဲ့အုပ်ချုပ်မှုချင်းချောင်းမှုအောက်ကပြည်သူတွေလွတ်မြောက်သွားတယ်လို့ပြောလို့ဟိုရတာပေါ့နော်။ဘာလို့လဲဆိုတော့အခုစစ်ကောင်စီဒီကလည်းပြည်သူတွေကိုတိတ်ပြီးတော့အလေးထားတာမဟုတ်ဘူး။ပြတ်မှရှိလာရင်ပြည်သူတွေပဲပြတ်မှရှာတယ်။နော်ဒါကကျွန်တော်တို့လက်ရှိကြုံရတဲ့ကိစ္စ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လအတွင်းရခိုင်လက်နက်ကိုင်အေအဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ရက်ကြီးအုပ်ချုပ်မှုတွေအပါအဝင်ရခိုင်ဒေသခံ300ကျော်ကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ပြီးအဲ့ဒီထက်က100ကျော်လောက်ပဲပြန်လွှတ်ပေးသေးတယ်လို့အေဘက်ကပြောထားပါတယ်လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကတိနဲ့အပြစ်ရထားကြပါတယ်ဒါပေမဲ့လည်းဒေတာခန်ပြည်သူတွေအနေနဲ့ခီးသွားလာရင်စားနဲ့ရိတ်ခါနဲ့စေဝါတည်ယူရေးပိုင်းတွေမှာအခက်ကြုံနေရဆဲဖြစ်တယ်လို့ဒေတာခန်တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာရက်ကြီးအုပ်ချုပ်ရေးမှုအယောက်20လောက်နှုတ်ထွက်ကုန်တဲ့အပေါ်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နေရာပြတ်ပြားစေနိုင်တဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီချင်းပြည်နယ်ကံပတ်လက်ကစစ်ပြေးဒုက္ခသည်တွေစိတ်ခွန်အားပေးဖို့ဆူတောင်းဝဲလုံနေတဲ့အကြောင်းကိုတင်ပြပေးကြပါရစေ။ချင်းပြည်နယ်ကံပတ်လက်မြို့နယ်ကနေစောမြို့နယ်ဘက်ကိုတိမ်းရှောင်နေကြတဲ့စစ်ပြေးဒုက္ခသည်တွေဟာခရစ်မတ်အကြိုပွဲတော်တွေကိုအချင်းချင်းစိတ်ခွန်အားပေးတဲ့အနေနဲ့ဆူတောင်းဝဲလေးတွေပြုလုပ်ဖို့စီစဉ်နေကြပါရစေ။ဒေသတွေမှာဆေးရတင်းမာမှုတွေဖြစ်နေတာနောက်ငွေကြေးအခက်အခဲတွေကြောင့်ပွဲတော်ကိုတော့ခံခံနာနာကျင်းပနိုင်မှာမဟုတ်ပါဘူးလို့ဒေသခံတွေကပြောပါရစေ။ရန်ကုန်ကဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတော့တင်ပြပေးကြပါရစေရှင်။ခရီးရန်ဘာသာဝင်တွေဖို့ဘာသာရေးအရအထွတ်မြတ်ထားတဲ့ခရစ်မတ်ပွဲတော်ကိုဒေသရင်းမှာအရင်လိုမျိုးကြီးကျယ်ခမ်းနားတဲ့ပွဲတော်တွေအဖြစ်နဲ့တော့မကျင်းပနိုင်ဘူးလို့ကံပတ်လက်မြို့နယ်စစ်ဆောင်ပြည်သူတို့ကပြောပြပါတယ်
။လေမြန်မာအေးမထမ်းမမတက်ဖြစ်နေတဲ့အခါကတော့ဟိုလိုကြီးကျယ်ကျယ်ဆုံးလို့လည်းအဆင်မပြေဘူး။တနည်းနည်းလေးပတ်လို့ချက်ပြီးခါမှာအဲ့လိုလေးရောအစားကိုပေါ့လို့စားပေးတော့လေအနေချင်းလေးအချင်းချင်းလေးလို့ပေါ့အစီအစဉ်ရှိ
ကံပတ်လက်မြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတော်တော်များများစောမြို့နယ်ဘက်ကိုစစ်ဘေးတိမ်းရှောင်နေရတာတစ်နှစ်နဲ့ရှစ်လအထိရှိလာပြီလို့စစ်ဆောင်ပြည်သူကပြောပါရယ်ဒေသခံတွေဟာစစ်ဘေးဒုက္ခသည်တွေအဖြစ်ဒုက္ခရောက်နေကြတာကြောင့်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်ပွဲတော်ကိုခံခံနာနာမကျင်းပနိုင်တာနှစ်နှစ်ရှိလာပြီလို့ပြောပြပါရယ်
ခရစ်မတ်ကကိုယ်နဲ့ကိုယ်ရောကိုယ်ဖျားချောင်းမှာမဖြတ်တန်းရတာကတော့တစ်ခေါက်ပေါ့လည်းမရှိသွားလို့ဆိုတော့တော့ကျွန်တော်ဒီမှာဆိုလို့ဆိုခရစ်မတ်လာလို့ဆိုလို့ဆိုတော့ကျင်းတဲ့တန်တန်လေးတွေနဲ့ချီမွန်တချင်းလေးတွေနဲ့ပေါ့တော့ဟိုကနပေါင်းစုံနဲ့ပျော်မြင့်နေတဲ့လာကြည့်ကြတာဟိုဆိုတဲ့အခါကျလာကြည့်ဆိုတော့လေဟိုရလစ်တီတီဟာကြည့်လို့လာရတဲ့အခါကျတော့လုံးဝဟိုစိတ်တော့မကောင်းဘူး
ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ဒီဇင်ဘာလ25ရက်နေ့မှာခရစ်မတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေအမျက်တနိုးအလေးအမြတ်ထားပြီးတော့ကျင်းပကြလေရှိပါတယ်မိသားစုဝင်တွေစုဝေးစားတောက်ကြမိတ်ဆွေတငယ်ချင်းပေါင်းသင်းတွေမိသားစုတွေလက်ဆောင်တွေအပြန်အလှန်ပေးကြတဲ့ပျော်စရာဓလေ့ပွဲတော်ကိုအရင်တုန်းကပုံမှန်အချိန်ကကျင်းပနိုင်ခဲ့ပေမဲ့ဆီယနာတင်ထားတဲ့အချိန်မှာတော့ဒါတွေကိုမလုပ်နိုင်တော့ပါဘူးလို့စစ်ဆောင်တွေကပြောပြပါတယ်နောက်ထပ်စစ်ဆောင်တအူးကတော့စစ်ဆောင်မိသားစုဝင်အချင်းချင်းငွေကြေးထည့်ဝင်ပြီးတော့ပွဲတော်ကိုစိတ်ခွန်အားပေးတဲ့အနေနဲ့ဆူတောင်းမှုတွေလုပ်ဖို့အချင်းချုပ်ပြုလုပ်သွားမယ်လို့ပြောပါတယ်
။နိုင်ငံရေးကောင်းတဲ့အချိန်မှာတော့ကျွန်တော်တို့ဒီလိုအကြီးကြီးလုပ်ကြတာပေါ့
ကိုဖရာကျောင်းနဲ့ကိုနဲ့အဲ့လိုပေါ့ကိုအတင်းတော်နဲ့အတီးကြီးအဲ့လိုကြီးမနောက်ဒီဝတ်တီတက်ပြီးမှလို့ခေစကကိုကျူဆိုပြီးလုပ်ကြတာပေါ့ကိုကြီးဆောင်ကလည်းမှဆိုတော့မနစ်ကလည်းကျွန်တော်တို့အဲ့လိုလေအချင်းချင်းပြီးမှအဲ့လိုလေဒီကိုစီလေးသက်ဆိုင်လေးကြီးဆိုပြီးတော့ကိန်းထောင်ကိုဘလော့ဆိုပြီးမှအဲ့လိုလေဒီသက်ဆိုင်ဆိုပြီးမှကျွန်တော်တို့အကြီးကြီးကြီးမဟုတ်ဘူးပေါ့ခေစကအချင်းထိုင်လေးနဲ့ကျူဆိုတဲ့အနေနဲ့လုပ်ဖြစ်ကြတာပေါ့
ချင်းပြည်နယ်မှာနေထိုင်ကြတဲ့လူဦးရေ90ရာခိုင်နှုန်းလောက်ဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်။နေ့စဉ်နေ့တိုင်းခရစ်စမတ်ပွဲတော်ကိုစီကားတိုက်မြိုက်စွာကျင်းပလေရှိပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမကျင်းပနိုင်တော့ဘဲတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူအများစုကအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်။ဒေသခံတွေလက်ရှိခိုလုံတိမ်းရှောင်နေကြတဲ့စစ်ရှောင်စခန်းတွေမှာပဲအချင်းချင်းစိတ်ခွန်အားပေးတာတွေနောက်ပြီးတော့ထမင်းဟင်းတွေချက်ပြုတ်ပြီးတော့စားပွဲလေးတွေနဲ့ခရစ်မတ်ကြိုဆိုပွဲကိုဖျက်ဆီးသွားမယ်လို့ပြောဆိုကြပါတယ်ရှင်။ချင်းပြည်နယ်ကံပတ်လက်ကစစ်ပြေးဒုက္ခသည်တွေစိတ်သက်ခွန်အားပေးနိုင်မှုခရစ်မတ်ကြိုဆူတောင်းပွဲတွေစီစဉ်နေတဲ့သတင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာရွှေပြောင်းအလုသမားအများစုရှိတဲ့ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာအပြည်ပြည်ဆိုင်ရာအလုသမားနေကျင်းပတဲ့သတင်းကိုတင်ပြပေးကြပါတယ်။ထိုင်းနိုင်ငံမှာအပြည်ပြည်ဆိုင်ရာအလုသမားနေကိုမြန်မာရွှေပြောင်းအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့MRPWG တွေကနေပြီးတော့မဲဆောက်မြို့မှာအခမ်းအနားလုပ်ပြီးတော့ကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတော့မြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နယ်စပ်မှာရွှေပြောင်းအခြေချနေထိုင်သူတွေပိုးပြီးတော့မှများလာပြီးတော့အလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေရှိနေပါတယ်လို့အလုသမားရေးဆောင်ရွက်နေသူတွေကပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာအပြည်ပြည်ဆိုင်ရာအလုသမားနေကိုမြန်မာရွှေပြောင်းလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေပါဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစုပေါင်းပြီးဒီဇင်ဘာလ18ရက်နေ့ကတက်ပြီနဲ့မဲဆောက်မြို့မှာကျင်းပခဲ့တာပါအခုဆိုရင်တစ်နှစ်ကျော်ကြာကာလအတွင်းရွှေပြောင်းအခြေချသူတွေဟာနေဆက်မှာတင်6000လောက်ထိတိုးလာပြီးလုံအားကပြဿနာတွေနဲ့အလုသမားအခွင့်အရေးချုပ်ဖောက်ခံရမှုတွေရှိနေတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
လူသမားအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေကြီးကတော့ဘဝကပြဿနာတွေရှိနေတယ်လုပ်ငန်းကုန်တွေကနေပြီးတော့အချောင်းမဲ့အလုပ်ကနေထုတ်ပေးတာမျိုးတွေရှိတယ်ပြီးအလုပ်လျှော့နေဆိုပြီးတော့ပြည်ကလုပ်ရဆိုင်ထားတာမျိုးတွေရှိတယ်ဒီနေ့ဆက်မှာကလူသားဥယျာဉ်များတဲ့အတွက်ကြောင့်မလို့ဒီလိုဖြစ်တယ်လို့အဲ့လိုသုံးသပ်ကြတာရှိတယ်ထိုင်းနိုင်ငံအစိုးရကတော့332ပြတ်တိုးပေးလိုက်တယ်ဆယ်လာပိုင်းတော့ဒါပေမဲ့တကယ်တကယ်မှာမဲဆောက်ဒေသလည်းမ332ပြတ်ရတယ်ရှိပြောလို့လူသမားဥယျာဉ်ကအမှန်တန်နဲ့လောကဒေသနာပရမတ်တစ်ချက်ရှိတယ်။လုပ်ငန်းဝင်တွေထဲမှာအလုပ်ချိန်တွေကိုပို့ပြီးတော့ခိုင်းစီဆန်းတာမျိုးရှိတယ်။အဲ့တော့အစိုးရတက်မှတ်ထားတဲ့ဥပဒေကြီးတွေကိုပြည်ဝါမပြတာမျိုးရှိတယ်။ဒီလိုများအစ်လောကကြီးနဲ့ပတ်သက်တာတွေဘာလို့ညာလို့ပြောမိတယ်၊ဆိုမိတယ်ဆိုလို့ရှိရင်တည်ယုံလုပ်ငန်းရှင်တွေတောင်းရှိတဲ့ပုံစံတွေနဲ့အလုပ်ကနေရဆိုင်မျိုးတွေလုပ်တာမျိုးတွေရှိတယ
်။အခုဆိုရင်နယ်ဇက်ကိုရောက်လာသူတွေဟာတိုင်းအောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေလုပ်ထားပြီးအစိုးရကသတ်မှတ်ထားတဲ့ဥပဒေပါလုံအားကတွေမခံစားရဘူးလို့လည်းဆိုပါတယ်ဥပဒေပါအခွင့်အရေးနဲ့ပတ်သက်လို့တောင်းဆိုမယ်ဆိုရင်အလုပ်ကနေထုတ်ပြစ်ခံရတာအလုပ်လုပ်ခွင့်နဲ့ပတ်သက်လို့ပယ်ဖျက်လိုက်တာသက်တမ်းမတိုးပေးတာတွေကိုရင်ဆိုင်နေရတာကြောင့်အချိန်မရွေးတရားမဝင်လုပ်သားတွေဖြစ်ကုန်ကြတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်လူသမားလက်မှတ်ကသူတချင်းနဲ့မနဲ့နာမည်ခံပြီးလောရတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတတိယသူ့လူမှုတော်ဆိုရင်အလိုလိုလူသမားကသူ့တတတူးနေတဲ့ခါလာမှာအဲ့ဒီလူချင်တတတူးမပြီးတော့ဘူးဆိုရင်သူ့မှာနဝဲရှင်အသင်ရှားတာပဲဝင်ဝင်ရှိတဲ့ခါပုံစံစိတ်ညီတော့မြန်မာရဲ့အတွက်ကြောင့်မလို့ဇေယဝေလူသမားတွေတရားမဝင်လူသမားတွေဖြစ်သွားတယ်အခြေအနေမျိုးကြီးတွေရှိလာတယ
်အခုဆိုရင်စောက်လုပ်ရေးစိုက်ပျိုးရေးအထယ်ချုပ်စတဲ့လုပ်ငန်းတွေမှာအလုပ်လုပ်ချင်သူတွေများနေတဲ့အတွက်တချို့နေရာတွေမှာဆိုရင်တစ်နှစ်လောက်အားကဟာဗန်းငွေ130ကနေ200ကျားလောက်ပဲရရှိကြတယ်လို့လဲဆိုပါရယ်ဥပဒေပါအခွင့်အရေးတိုင်ရရှိဖို့ကလည်းတချို့လဲလက်မှတ်အထောက်အထားတွေရှိပေမဲ့တချို့ကတော့လက်မှတ်အထောက်အထားတွေမရှိတာကြောင့်ပို့ပြီးတော့ခက်ခဲနေတယ်လို့လဲဆိုပါရယ်အလုပ်သမားကြီးဆောင်ရွက်နေသူတွေကတော့ဒါဟာမြမနိုင်ငံကြီးအခြေအနေတွေကြောင့်ထိုင်းနယ်ဇက်တွေမှာရွှေပြောင်းအခြေချသူတွေများလာပြီးအလုပ်လိုအပ်ချက်ရှိသူတွေများနေတာကြောင့်ဒီပြဿနာတွေဖြစ်လာရတယ်လို့လဲသုံးသပ်ကြပါရယ်ရှင်
ဒါကတော့ဒီအပြည်ပြည်ဆိုင်ရာအလုသမားနေမှာအလုသမားခွင့်ရေးတွေဒီမြန်မာနယ်စပ်မှာရှိနေတဲ့ရွှေပြောင်းခြေချသူတွေကြားချိုးဖောက်ခံရမှုတွေရှိနေတဲ့အကြောင်းသတင်းကို VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြ အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေစနေတနင်္ဂနွေတွေမှာတော့လိုင်းလက်မီတာ190 kHz 15905တို့ကနေညပိုင်းစီစဉ်ကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သတင်းနောက်မှတ်စုအစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ရမှာပါ။ဒီသတင်းမှတ်မှာတော့ကုလသမဂ္ဂတာဝန်ကြီးဦးကျော်မိုးထွန်းရဲ့ဆက်ပြီးတော့မှတာဝန်ယူမှုကဘလောက်အရေးကြီးသလဲဆိုတဲ့အကြောင်းကိုတင်ပြပေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုတာမတ်ကြီးနေရာခံထားရေးအငင်းပွားမှုမဆုံးဖြတ်သေးဘဲတစ်နှစ်ထပ်ပြီးတော့ဆိုင်းငံ့လိုက်တဲ့အတွက်လက်ရှိတာမတ်ကြီးဦးကျော်မိုးထွန်းတစ်နှစ်ဆက်ပြီးတော့တာဝန်ယူခွင့်ရတာကမြမအရေးအတွက်ဘလို့များတက်ရောက်မှုတွေရှိနိုင်ပါသလဲရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုမဲရေးသန္တာကျော်ကတင်ဆက်ပေးထားပါတယ်ရှင်
သမဂ္ဂအထွေထွေညီလာခံ Credential Committee ကမြန်မာနိုင်ငံကိုစားပြုမှုအငင်းပွားနေတာကိုမဆုံးဖြတ်သေးဘဲနဲ့ဆိုင်းငံ့လိုက်တာမို့လက်ရှိတမ်မကြီးဦးကျော်မိုးထွန်းကတင်းနစ်တာဆက်ပြီးတော့တာဝန်ယူခွင့်ရလိုက်တာပါမြန်မာစစ်ကောင်စီကတော့ဦးကျော်မိုးထွန်းကိုနိုင်ငံဝန်ထမ်းအဖြစ်ကနေထုတ်ပယ်ခဲ့ပြီးဖြစ်တာမို့မြန်မာနိုင်ငံကိုကိုစားမပြုနိုင်တော့ဘူးလို့ညှင်းချက်ထုတ်နေပါတယ်ဒါမင်းလည်းတမ်မကြီးဦးကျော်မိုးထွန်းကနောက်ထပ်တစ်နှစ်တာဝန်ထမ်းဆောင်ခွင့်ရလိုက်တာမို့မြန်မာစစ်ကောင်စီအတွက်တော့ဒါဟာကုလသမဂ္ဂမျက်နှာစာမှာထင်သလိုမပေါက်နိုင်ဘူးဖြစ်သွားတယ်လို့မြမအရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ
် NLD အစိုးရလက်ထက်ကလေးကဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုကိုစားပြုတဲ့ကုလသမဂ္ဂကိုယ်စားလှယ်ပေါ့အဲ့ဒီအနေထားကနေပြီးတော့အာဏာသိမ်းပြီးတဲ့ခါကျတော့အစားထိုးလွှတ်လိုက်တဲ့ဟာကိုလည်းကုလသမဂ္ဂကအသိမှမပြုဘူးငကိုရှိထားပြီးသားဦးကျော်မိုးထွန်းကလည်းနတ်ဆက်ကကိုသူကိုစားမပြုဘူးဆိုပြီးတော့ကြီးညာလိုက်တဲ့အခါကျတော့အရင်ဆိုရဟုတ်ပဲဆက်ပြီးတော့အတိမတ်ပြုနေတဲ့သဘောပေါ့နော်ပြည်သူလူထုရွတ်တော့တင်ရောက်ထားတဲ့အဆိုရဟုတ်ပဲဆက်ပြီးတော့အတိမတ်ပြုနေတဲ့သဘောသို့တော်လည်း NUG အဆိုရဟုတ်အတိမတ်ပြုတယ်လို့လည်းမဟုတ်ပြန်ဘူးအဲကုလသမဂ္ဂရဲ့သဘောကဆိုတော့ဒါကနတ်ဆက်ကအဆိုရအတွက်တော့ဒီကုလသမဂ္ဂမှာတော့မျက်နှာကောင်းမရဘူးဆိုတဲ့အနေထားပေါ့
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်လက်ရှိတမ်မတ်ကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီကိုလက်မခံပဲရွေးကောက်ခံအစိုးရကိုသာအတိအမှတ်ပြုရဲဆိုပြီးတော့ရက်တည်ခဲ့တာပါ။ဒါကြောင့်လည်းစစ်ကောင်စီဘက်ကဦးကျော်မိုးထွန်းနေရာမှာဗိုလ်မှူးကြီးအောင်သူရင်ကိုအစားရိုးသတ်မှတ်ပေးဖို့ကုလသမဂ္ဂကိုအမည်စင်းတင်သွင်းပါတယ်။ဦးကျော်မိုးထွန်းကိုလည်း NUG မြို့သားညီညွတ်ရေးအစိုးရကိုလက်ခံနဲ့အကြမ်းဖက်ပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့အစိုးရဝန်ထမ်းအဖြစ်ကပယ်ဖျက်ကြောင်းစစ်ကောင်စီကကြေညာပါတယ်။ဒါမဲ့လည်းအနောက်နိုင်ငံအများစုနဲ့ကုလသမဂ္ဂကတော့ဦးကျော်မိုးထွန်းကိုပဲနိုင်ငံကိုစားပြုတမ်မတ်ကြီးဖြစ်နေအတိအမှတ်ပြုဆက်ဆံခဲ့ကြပါတယ်။နိုင်ငံကိုစားပြုမှုကိုစီစစ်လက်ခံတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credential Committee ကလည်းမြန်မာကိုစားပြုမှုအငင်းပွားချက်ကိုမဆုံးဖြတ်ဖက်နဲ့ဆိုင်းငံ့ဖို့သဘောတူထားတာမို့ဦးကျော်မိုးထွန်းကပဲမြန်မာတမ်မတ်ကြီးဖြစ်နေဆက်ရှိခွင့်ရနေတာဖြစ်ပါတယ်။ဒါမဲ့လေဦးကျော်မိုးထွန်းအနေနဲ့လက်တွေ့ကုလသမဂ္ဂထဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဆွေးနွေးခွင့်မရဘူးလို့မြန်မာရေးလေးလာသူဒေါက်တာဆိုင်းကြည်စင်စုကယူဆပါတ
ယ်။မြန်မာနိုင်ငံမှာကိုစားပြုရဲ့အစိုးရကိုအတိအမှတ်ပြုဖို့အတွက်ခက်ခဲနေတယ်ရဲ့အဲ့ဒီကြောင့်မို့ဒီ credential အရေးလက်ခံပြတာဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲဆက်ထားရတယ်ဆိုတဲ့သဘောပေါ့။ဒါပေမဲ့နိုင်ငံကိုစားပြုဆွေးနွေးခွင့်တော့မရှိဘူး။ဆိုတဲ့အပေါ်မြန်မာနိုင်ငံကိုစားပြုပြီးတော့ပြောဆိုဆွေးနွေးရဲ့အပိုင်းဒီမှာကန့်တတ်မှုရှိနေတယ်။လက်ရှိအနေအထားမှာမြန်မာနိုင်ငံရဲ့အချက်အလက်
အဓိကဖြစ်နေတဲ့မြန်မာနိုင်ငံအစိုးရပြည်သူ့လေဆိုရင်အဖြေကအခုဒီမှတ်ထွက်သေးဘူးဆိုတဲ့သဘောအဲ့အတွက်ကျွန်တော်တို့ရှေ့ရှောက်ဒီနိုင်ငံတကာကြီးရညနေကြပြီးဆိုတဲ့သဘောတော့ရှိပါတယ်။ဒါမဲ့လည်းအဲ့လိုမျိုးကိုစားပြုမှုဆိုင်ငံထားခံရတဲ့မနစ်ကလည်းယူကရိန်းရေးလိုမျိုးအရေးကြီးတဲ့ကမ္ဘာရေးကိစ္စရပ်တွေမှာတမကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံကိုစားပြုပြီးဆွေးနွေးခွင့်မ ုမျိုးမှာမြန်မာကရုရှားကိုဆန့်ကျင်ပြီးတော့ထောက်ခံမဲ့ပေးထားပါတယ်ခရီးရန်ရှယ်ကော်မတီမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်အောင်စုရုရှားတရုတ်ပါဝင်နိုင်ငံ၉နိုင်ငံပါဝင်ပါတယ်မြန်မာအရေးလေးလာသူဦးရဲထွန်းကတော့နိုင်ငံရေးအခြေအနေပြောင်းလဲပုံမူတည်ပြီးတော့နောက်ပိုင်းမှာနိုင်ငံကိုစားပြုမှုအဖြစ်ထွက်လာနိုင်တယ်လို့ယူဆပါတ
ယ်။ NUG အနေနဲ့ကလည်းနိုင်ငံလုံးကိုကိုစားပြုခွင့်ရအောင်ဟိုနိုင်ငံရေးအရာပေါ့နော်အဲနိုင်ငံသားမှာလည်းသူကစူးစမ်းနေတယ်ပေါ့ရုံးဖွင့်ခွင့်ပြုတာတို့ဘာတို့အဲ့အမျိုးတွေတော့ရှိလာနေတာပေါ့နော်ဥရောပသမဂ္ဂတို့ဘာတို့ကလည်းအတိမတ်ပြုတာတွေဘာတွေတော့ရှိလာနေတာပေါ့ဒါပေမဲ့နိုင်ငံတစ်ခုချင်းအနေနဲ့အတိမတ်ပြုတာကတော့အခုရှိသေးဘူးပြည်တွင်းမှာနိုင်ငံရေးအရာပြည်သူလူထုကိုဘယ်လောက်ကိုစားပြုနိုင်မလဲဆိုတော့ပြည်တွင်းကအခြေအနေတွေနဲ့ဆိုင်မှာပေါ့။နှစ်ဖက်ကတော့ဒီအနေအထားကိုတော့ကြိုးစားနေကြတာပဲလေ။လက်ရှိမှာတော့နောက်ဆက်ကတတိုင်းပြည်လုံးမှာရှိတဲ့အာဏာရန်တရားတွေကိုသူကထုတ်ကန်ထားတဲ့အနေအထားဖြစ်တာပေါ့။သူ့အနေအထားကတော့အရင်ကလည်းနိုင်ငံအင်းကြီးချင်းနိုင်ငံကြီးတွေရဲ့အတိမတ်ပြုထားမှုကိုလည်းခံရတဲ့အဆိုရဖြစ်နေတာပေါ့နော်။အဲဒီလိုကိုအနေထားမှာအပြောင်းလဲဖြစ်အောင်တော့ NUG ကစူးစမ်းနေသေးလို့ပဲပြောရမှာပေါ့
PUE ကနေတာမကြီးဦးကျော်မိုးထွန်းကို Credential Committee အစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တည့်ရက်ကတွေ့ဆုံမေးမြန်းခဲ့ရမှာယူကရိန်းကိုကူညီနေတယ်လို့မြန်မာပြည်သူတွေကိုလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းရင်းနဲ့ပတ်သက်လို့လည်းကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောပါတယ်မြန်မာရင်းနဲ့ပတ်သက်ရင်ကုလသမဂ္ဂဘက်ကထိရောက်မှုမရှိတဲ့ပုံဝေဖန်ပြောဆိုတာတွေရှိနေလို့အခုလာမယ့်ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေပေါ်မှာမြန်မာနိုင်ငံအနေနဲ့ဘယ်လောက်ထိမျှော်မှန်းလို့ရသလဲဆိုတာလေဦးကျော်မိုးထွန်းက view နဲ့တွေးဆမေးမြန်းချိန်မှာအခုလိုဖြေကြားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆိုရင်လည်းပေါ့နော်ဟိုကျွန်တော်တို့ UK ကဥဆောင်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ရင် UK ကအမြဲတမ်း ban holder ဖြစ်တယ်ပေါ့နော်အဲသူတို့ကဥဆောင်ပြီးတော့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုချမှတ်နိုင်ဖို့အတွက်ကိုအခုပေါ့နော်စူးစမ်းအဓိကတော့စူးစမ်းလာတာလွန်ခဲ့တဲ့အဲဒီ August လောက်ထဲကတော့စူးစမ်းလာတာပေါ့နော်ဆိုတော့ဘာဖြစ်ဖြစ်ဒီမှာကတော့ဟို multilateral ဖြစ်တဲ့အတွက်ကြောင့်တချို့ဥစ္စာတွေကျွန်တော်တို့အခုဟိုအပီးဆိုတဲ့ဥစ္စာမျိုးနဲ့မဖြစ်နိုင်တဲ့ဥစ္စာတွေကတော့ရှိခဲ့ပါတယ်ပေါ့နော်အခုလဲအဲကျွန်တော်တို့ဒီ August လစလိုက်တဲ့ resolution တခုတင်နိုင်ဖို့အတွက်လှုပ်လာတဲ့ဥစ္စာအခုဆိုရင်တော့ပေါ့နော်ဘာဖြစ်ဖြစ်ရုပ်လုံးအတိုင်းတာတစ်ခုထိပေါ်လာပြီလို့တော့ကျွန်တော်တို့ပြောလို့ရပါတယ်ပေါ့နော်အခုဆိုရင် UK ကနေပြီးတော့အဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ကြားမှာတော့စပြီးတော့ဆွေးနွေးနေပြီဆိုတဲ့ဥစ္စာတော့ကျွန်တော်တို့ဟိုတိထားပါတယ်ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးနဲ့ဒါကိုအတည်ပြုနိုင်မလဲနောက်ပြီးတော့အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေပေါ့နော်အထူးသဖြင့် permanent members ငါးယောက်ရဲ့ယက်တီချက်ကဘလို့ရှိမလဲဆိုတဲ့ဥစ္စာကိုတော့ဟိုကျွန်တော်တို့စောင့်ကြည့်သွားမယ်အနေထားမျိုးရှိပါတယ်အချမ်းပြင်းကတော့ something ပေါ့နော်ဒီစစ်ကောင်စီကိုဒီအချမ်းဖက်စစ်တပ်ကိုဖိအားပေးနိုင်တဲ့ဒီဆုံးဖြတ်ချက်အဆိုမူကြမ်းတစ်ခုအနာဂတ်မှာအမြန်ဆုံးထွက်လာနိုင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့ပေါ့နော်အထူးသဖြင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အဲဒီနေရာကနေတိုက်တွန်းလိုပါတယ်ခင်ဗျ
ဦးကျော်မိုးထွန်းဟာအကြမ်းဖက်အဖွဲ့ကိုကိုစားပြုသူဖြစ်တယ်လို့ဆွဆွဲပြီးတော့အခုလိုဦးကျော်မိုးထွန်းကဆက်ပြီးတော့တာမတ်ကြီးဖြစ်နေတာကကုလသမဂ္ဂအနေနဲ့အကြမ်းဖက်မှုအပေါ်မှာအပြေးရာရောက်တယ်လို့စစ်ကောင်စီကတုံ့ပြန်ထားတာပါမြန်မာနိုင်ငံမှာဆရာနာသိန်းနဲ့လောရက်ကိုဆန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတာမတ်ကြီးဦးကျော်မိုးထွန်းကိုစစ်ကောင်စီကနိုင်ငံတော်တစ်စပေါက်ဖြစ်နေပြီးခဲ့တဲ့နှစ်ခရဲကဆွဆွဲထားတာပါဒါမဲ့လေ NUG အမျိုးသားညီညွတ်ရေးဆိုရနဲ့အာဏာသိမ်းစစ်ကောင်စီအကြားကုလကိုယ်စားလှယ်နေရာရရှိဖို့အားပြိုင်မှုတွေနဲ့တန်တမာရေးလုံးပတ်မှုတွေအကြားတန်မတ်ကြီးဦးကျော်မိုးထွန်းကတော့ကုလအမြဲတမ်းကိုယ်စားလှယ်နေရာဖြစ်နေနောက်ထပ်တစ်နှစ်တာဝန်ထမ်းခွင့်ရလိုက်တယ်ဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုဖြစ်နေတင်ဆက်လိုက်ပါတယ်ကျမအေးတန်နာကျော်ပါရှင်
သမဂ္ဂမှာမြန်မာနိုင်ငံကိုစားပြုတမ်းမတ်ကြီးဦးကျော်မိုးထွန်းတစ်နှစ်ဆက်ပြီးတော့တာဝန်ယူခဲ့ရတဲ့အပေါ်မြမအရေးအတွက်ဘယ်လိုတက်ရောက်မှုတွေရှိနိုင်ပါသလဲဆိုတာကိုတင်ပြပေးထားတဲ့မယေးသနာကျော်တင်ဆက်ထားတဲ့သတင်းနောက်မှဆူပါရှင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့မကြခင်တင်ဆက်ပေးမှာပါအခုရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြမပြည်ကထွက်တဲ့ထောပတ်သီးတွေကိုပြင်သစ်ဈေးကွက်မှာတွားရောက်ပြသတာမှာနိုင်ငံတကာဈေးကွက်ကဝယ်ယူနိုင်မှုကန့်လန့်ချက်တွေရရှိခဲ့ပါတယ်မြမအင်ကြီးချင်းဈေးကွက်ကြီးတွေဖြစ်တဲ့တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုထောပတ်သီးတင်ပို့ရောင်းချခွင့်မရဖြစ်နေတဲ့ပြည်တွင်းထောပတ်သီးစိုက်ပျိုးထုတ်လုပ်သူတွေအနေနဲ့ဥရောပဈေးကွက်ကိုထိုးပေါက်နိုင်ရေးစ조사နေကြတာပါတစ်နှစ်ကိုတန်ချိန်ထောင်နဲ့ချီပြီးစိုက်ပျိုးထွက်ရှိနေတဲ့ပြည်တွင်းကထောပတ်သီးတွေပြပတင်ပို့နိုင်ရေးမှာအသာချက်အားနည်းချက်တွေရှိနေပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်တင်ဆက်ပေးထားပါတယ်
ကွာလေဆာဒုတ်ချုပ်ဘူးဒီကျွန်တော်တို့ကန်လန်းဟာနေရှိတယ်ဗျအဲအဲ့ပွဲမှာလာပြီးမှကျွန်တော်တို့အရင်စုံကြတဲ့နိုင်ငံတွေကတော့ဒူဘိုင်းအိန္ဒိယထိုင်းအဲ့အနေရာကိုလာကန်လန်းနေရှိတယ်ကျွန်တော်တို့အိန္ဒိယကတော့တော်တော်စုံကြတယ်အဲ့တော့ကျွန်တော်တို့ပို့ဖို့ရလာတော့ရှိတယ်ကျွန်တော်တို့လို့ဆိုကျွန်တော်တို့ connection ကိုပို့ထားတယ်အဲသူတို့နဲ့ဆွေးနွေးနေတာရှိပါတယ်ဗျ
မြန်မာနိုင်ငံထောပတ်တီဆက်ပြုတ်ထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်မှုကိုကျော်စိုးမင်းက VOA ကိုပြောပြခဲ့တာပါတရုတ်နဲ့ထိုင်းစစ်ကွက်ကိုတင်ပို့လို့မရဖြစ်နေချင်းမြန်မာထောပတ်တီထုတ်လုပ်တင်ပို့ရောင်းချသူများအသင်းနောက်မြန်မာနိုင်ငံကစားတောက်ကုန်းထုတ်လုပ်ငန်းရှင်တချို့ပြင်သစ်နိုင်ငံပါရီမြို့တော်မှာအောက်တိုဘာလ15ရက်နေ့ကနေ19ရက်နေ့ထိကျင်းပတဲ့SIAL Paris 2022ပြပွဲမှာထောပတ်တီနဲ့မြန်မာစားတောက်ကုံတချို့ကိုတွားရောက်ပြသကြပါတယ် SIAL Paris ကုန်စည်ပြပွဲမှာတော့နိုင်ငံပေါင်း128နိုင်ငံကလာရောက်ပြသသူပေါင်း 9,000 ကျော်ရှိခဲ့ကြောင်းပြပွဲ website ကဖော်ပြပါတယ်ပြပွဲလာရောက်သူ 2,000 ခွဲချော်တဲ့မှာထပ်ဝက်လောက်ကပို့ကုန်သွင်းကုန်သမားတွေဖြစ်ကြောင်းလည်း website မှာဖော်ပြပါတယ်ပြပွဲမှာမြမပြည်ရင်ထောပတ်တီမျိုးစိတ်ဖြစ်တဲ့အမရာနဲ့နိုင်ငံတကာဈေးကွက်မှာလူသည့်အများပြီးသားဖြစ်တဲ့ဟတ်စ်ထောပတ်တီနှစ်မျိုးကိုပြသခဲ့ကြပါတယ်။နိုင်ငံတကာကုန်သွယ်ရေးရဲ့တုံ့ပြန်မှုကိုလည်းမြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်းရေးမှူးကိုကျော်စိုးမင်းကအခုလိုပြောပါတယ်
။ကျွန်တော်တို့ကျင်းပပွဲမှာကျွန်တော်တို့ဘာဖောက်လဲဆိုတော့အမရာဆိုတဲ့လူတွေမျိုးတော့ဖောက်တယ်ကျွန်တော်ဟတ်စ်ကိုတော့ပေါ့တယ်အမရာပူစားကောင်းတယ်သူ့တို့သူတို့နာမည်မပြည့်ရဲ့အတွက်တချို့ကအကြံပေးတယ်မင်းတို့မဖောက်နဲ့ပေါ့သူများပြည့်ရဲ့နာမည်ကိုပဲပေါ့ဆိုတော့ဟတ်စ်ကိုပဲသူတို့ကအရင်အားတက်တယ်ဝယ်လက်တွေတော်တော်များများလဲဟတ်စ်ကိုပဲပြောကြတယ်ဘာဖြစ်လို့လဲဆိုတော့စားသုံးသူရဲ့လိုအပ်ချက်ကိုပဲဖြည့်ရမှာ哦အဲ့တော့ကျွန်တော်တို့ဟတ်စ်ကိုပဲတွားတယ
်မြမထောပတ်တီအရေးအသွေးကိုလည်းလက်ခံတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိထောပတ်တီစိုက်ပျိုးထုတ်လုပ်မှုမှာရိုးရိုးပုံမှာစိုက်ပျိုးထုတ်လုပ်မှုကတစ်နှစ်ကိုတန်ချိန်1000ခွဲကနေ3000ကျားထွက်ရှိနေကြောင်းနဲ့ဂိုင်းဆက်စိုက်ပျိုးမှုထုတ်လုပ်မှုကတစ်နှစ်ကိုတန်1000ကနေ2000အထိထွက်နိုင်တယ်လို့ခန့်မှန်းကြောင်းအသင်းရဲ့အချက်လက်တွေကိုကိုကာပီကိုကျော်စုမင်းကပြောပါတယ်လက်ရှိထုတ်လုပ်မှုပမာဏကပြည်တွင်းမှာရောင်းချရသိပ်ပြီးအခက်အခဲမတွေ့သေးပေမဲ့နောက်ပိုင်းမှာအထွက်တိုးလာမှာကြောင့်ပြပဈေးခွက်ကိုထိုးပေါက်ထားနိုင်ရင်စိုက်ပျိုးတောင်သူတွေအတွက်အကျိုးဖြစ်ထွန်းစေမယ်လို့လည်းသူကပြောပါတယ်။ကမ္ဘာထောပတ်တီဈေးခွက်ကိုထိုးပေါက်နိုင်ရေးကလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။လက်ရှိတရုတ်ဈေးခွက်ကိုတင်ပို့ခွင့်ရနေတဲ့အာဖရိကတိုက်ကကင်ညာနိုင်ငံဆိုရင်လည်းပြင်သစ်ပြပွဲမှာမြမထောပတ်တီပြကန်းကိုလာကြည့်တယ်လို့ကိုကျော်စုမင်းကပြောပါတယ
်။ကင်ညာနိုင်ငံအခုဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာတယ်။ပြီးသူကထိုးပေါက်တင်ပို့မှအရင်တိုးတက်လာတယ်ပေါ့။အမထိုင်းချိုင်းနာကိုပို့နိုင်တာတော့အီးကိုပို့နိုင်တာတော့သူတို့အရင်ပို့နိုင်တယ်ပေါ့ပို့နိုင်တဲ့အတွက်သူတို့ကစိုးရင်ပေးနေကျွန်တော်တို့ကိုလာစင်ကားနာမျိုးရှိတယ်ဥမာမဆီတိုဟိုအမျိုးဆိုလဲသူတို့ကအရင်ကြီးရဲ့နိုင်ငံပေါ့ထုတ်ကုန်ဥစားထုတ်ပတ်ဒီထုတ်ကုန်မှာပရမနံပါတ်၁ပေါ့နော်မဆီတိုဆိုရင်သူတို့လာကြည့်ရဲ့
အာဖရိကတိုက်ကကင်ညာနိုင်ငံဟာဆိုရင်တနစ်ကိုထောပတ်ဒီတန်ချင်း8000လောက်ပြီးပတင်ပို့နေတာဖြစ်ပါတယ်တရုတ်ဈေးခွက်ကတော့2022ခုနှစ်ဩဂုတ်လမှာစတင်တင်ပို့တာဖြစ်ပြီးအာရှဈေးခွက်ကိုထောပတ်တီတင်ပို့တဲ့ပထမဆုံးသောအာဖရိကနိုင်ငံဖြစ်ပါတယ်။ကင်ညာက Mo Farm Titiolan Poko Longaye, Topo Musaya Manager, Clarice Waburiga Akulu Biobari.
Our biggest market right now for the Hass avocado is in Spain and also
Hass Topati, Amyasong Tempo Niade, Ziguaga, Spain Pipade, Netherlango, the Chutawa Tempo the Low, a Shea Levi, Ijene, Turiki Dogule, Bobare, Lutumaga, Piotora Pipade. Topati Ziguaji Shini de Diogo, Yamabiga, Topati, Timbokumia, Pinira Jaule, the Chapi Banning and Drigo, Zigua Shazayara Pipare, Gujo Suminga Akulu, Biobare.
The Yogu Taino Pusu in Tanoruma, Chitu Jiwa, Agreement Luabare, and I see Major Pulumiaba. I see Major Puna and the Tapsimawa, the Yuzikora General. กองลงยานอจีบาเลยแต่ไม่เตยวนเป็นปู่คุณเอาสู่เราไปมองเห็นเราจะนอนรู้กันเนี่ยสักเจ็ดนาฬิกาเราไม่พิชิตไหนไม่ต้องมีแต่จุดไม่ใช่บริเวณจังหวะอยู่สบายเลยซึ่งสิ่งนี้ความแบบสิ่งนี้สิ่งนี้จะมาตัวตัวยังไม่แน่เลยทุกท่านเลยส่วนใหญ่จะ
နိုင်ငံခြားကိုတင်ပို့မဲ့မြန်မာထောပတ်သီးဈေးကွက်အကြောင်းမတ်တန်ကြီးထိုက်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်တက်တက်ရောက်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်နားမကြားတဲ့သူတွေဂီတာတန်စင်ကိုခံစားနိုင်အောင်လို့နီးပညာနဲ့ဖန်တီးထားတဲ့ပစ္စည်းကိရိယာတွေရှိပါတယ်ဂီတာတန်စင်တစ်ခုချင်းစီရဲ့တုံခါမှုကိ ပြေပွဲတွေမှာနားမကျတဲ့သူတွေဂီတတန်စင်ကိုခံစားနေကြတဲ့အကြောင်းဒီသတင်းမဲ့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မုံကတင်ဆက်ပေးထားတာရှုစားနာစင်ပါရှင
်ဆွမ်းအားနားမကျသူတွေမတန်ဆွမ်းသူတွေအတွက်အမှုပညာပွဲတော်တစ်ခုကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဇူလိုင်လကလုပ်ခဲ့ပါတယ်တရုတ်စာပညာပိုင်းဆိုင်ရာအဖွဲ့အစည်းကြီးဖြစ်တဲ့ Lincoln Center for the Performing Arts ကစီစဉ်တဲ့ပွဲတော်မှာနားမကျသူတွေအတွက် Disco ကာပွဲ၊လက်ဟန်ပြသင်္ကေတနဲ့သချင်းလိုက်ဆိုပွဲ၊တန်စုံ TY ဖျော်ဖြေပွဲ၊ဂီတဖျော်ဖြေပွဲတွေပါဝင်ခဲ့ပါတယ်။တာမန်သူတွေအတွက်ညဘက်ထွက်လဲစရာနေရာတွေပေါများလာတဲ့နယူးယောက်မြို့မှာမတန်ဆွမ်းသူတွေအတွက်ကတော့ညဘက်လဲစရာတွေကရှားလာတာပါ
Nightlife for disabled people is extremely inaccessible. It's reflective of the general
ညဘက်ပွလန်းသဘင်တွေကမတန်ဆွမ်းသူတွေအတွက်အတော်ကြီးကိုမရှိတာပါ။နယူးယောက်မြို့မှာရောတခြားမှာပါတော်တော်ကိုမရှိသလောက်ရှားပါလေ။ Nightclub တွေဆိုရင်တစ်ခါတလေသွားကိုသွားလို့မရတာပါ။မတန်ဆွမ်းသူတွေအတွက်တင်မဟုတ်ဖင်နဲ့အုံနောက်ဖွံ့ဖြိုးမှုပိုင်းမတူတဲ့သူတွေအတွက်လည်းမရှိပါဘူး။
ဒါကြောင့် Manhattan အရပ်မှာရှိတဲ့ Lincoln Center ကြီးမှာစွန့်အားနားမကျသူတွေမတန်ဆွမ်းသူတွေအတွက်သီးသန့်ဖျော်ဖြေတဲ့အမှုပညာပွဲတော်ကိုကျင်းပခဲ့တာဖြစ်ပါတယ်
Well, we really believe that the arts are central for our healing as a society and that they should
လူမှုအတိုင်းအဝိုင်းအတွက်အမှုပညာကအဓိကကူစားပေးတဲ့အရာလို့ကျမတို့ယုံကြည်ထားပါတယ်။နယူးယောက်မြို့မှာနေတဲ့သူတဦးတယောက်တိုင်းအမှုပညာကိုခံစားနိုင်တဲ့လို့ယုံကြည်ပါတယ်။မတန်ဆွမ်းလို့ဆိုပြီးသူတို့ကိုချမ်းမထားသင့်ပါဘူး။ဒါကြောင့်မြို့သူမြို့သားတိုင်းအတွက်တကားဖွင့်ထားတယ်ဆိုတာမျိုးဖြစ်အောင်ကျမတို့အတက်နိုင်ဆုံးစ조사ထားပါတယ်။
အမှုပညာပွဲတော်ကိုလာကြတဲ့နားမကျသူတွေအတွက်ဂီတဖျော်ဖြေပွဲတွေ၊တန်စုံ TY ဖျော်ဖြေပွဲတွေကဂီတသံတွေကိုခံစားနိုင်အောင်လို့တုံ့ခါမှုနည်းပညာနဲ့အထူးပြုလုပ်ထားတဲ့ wearable device တွေကိုစီစဉ်ထားပေးပါတယ်။အဲ့လိုကိုယ်မှာဝတ်ဆင်ရတဲ့ကိရိယာတွေမှာ waistcoat လိုကိုယ်မှာတိုင်းဝတ်လိုက်ရတဲ့ကိရိယာတစ်ခုနဲ့လက်ကဝတ်၊ခြေချင်းဝတ်တို့မှာဝတ်လိုက်ရတဲ့ကိရိယာတွေပါပါတယ်။အရေးပြားကတဆင့်တုံ့ခါမှုကိုသက်ဆိုင်တဲ့ဂီတတန်စင်တွေဖြစ်အောင်ဘာသာပြန်ပေးတဲ့Music not impossible ဆိုတဲ့ကိရိယာတွေကို Not Impossible Labs Company ကတီထွင်ထားတာပါ
နားကြားသူတွေဆိုရင်နားကတဆင့်တုံခါမှုကိုအတန်တွေအဖြစ်နဲ့ပြောင်းလဲပေးလိုက်တယ်လို့နားမကြားသူတွေရဲ့အရေးပြားကနေတဆင့်တုံခါမှုကိုအတန်အဖြစ်ပြောင်းလဲခံစားနိုင်အောင်လုပ်ပေးထားတာဖြစ်ပါတယ
် So in essence what you get is the arrangement of the music in your body the composition so the vibro DJs will direct
အနည်းချုပ်ပြောရရင်အစိုးတီးဂီတတန်တွေကိုခန္ဓာကိုယ်မှာပေါင်းဆက်ပေးလိုက်တာဖြစ်ပါတယ်။တယောတန်ကိုရင်ပတ်နေရမှာ၊တီဆိုတဲ့အတန်ကိုနေယူနေရမှာ၊ချယ်လိုတန်ကိုလက်ကောက်ဝတ်မှာစသဖြင့်ခန်းစားနိုင်အောင်တုံခါမှုဘိုင်းကိုတာဝန်ယူရဲ DJ တွေကလုပ်ပေးပါတယ်။ဘယ်နေရာမှာဘယ်ဂီတတန်ကိုခန်းစားရတာကအကောင်းဆုံးဖြစ်မယ်ဆိုတာသူတို့ကသိတဲ့အတွက်သူတို့ကဆုံးဖြတ်ပြီးတော့တုံခါမှုတွေကိုလွှတ်ပေးတာဖြစ်ပါတယ်။ နောက်မကြားသူတွေလည်းတာမန်အကြအာယုံခံစားနိုင်သူတွေလိုဂီတကိုခံစားနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ Not Impossible Labs Company ကနောက်မကြားတဲ့အဆိုတော်တွေဤပညာကျွမ်းကျင်သူတွေရဲ့အကူအညီနဲ့ဂီတကိုခံစားနိုင်မဲ့တုံခါမှုဤပညာကိုဖန်တီးခဲ့တာဖြစ်ပါတယ်။ Turiya တခုစီကဂီတတန်တုံခါမှုတွေကိုကျိုးမဲ့ဆက်သွယ်နည်းနဲ့နောက်မကြားသူတွေရဲ့ခန္ဓာကိုယ်ပေါ်ဝစ်ဆင်ထားတဲ့ကိရိယာတွေကိုပို့ပေးပြီးတော့ဂီတတန်တွေကိုပေါင်းဆက်ခံစားနိုင်အောင်လို့လုပ်ပေးထားတာပါ။ကိုမဝစ်ဆင်ရတဲ့ကိရိယာတွေကို Not Impossible Labs နဲ့ Fnet ကုမ္ပဏီတို့ပူးပေါင်းဖန်တီးထားတာဖြစ်ပါတယ
် Really it's not my first time wearing this music not impossible vest so for right now I feel the beat down at my ankles
Music not impossible ဝစ်ဆုံကိုဝတ်ဖူးတာအခုမှပထမဆုံးတော့မဟုတ်ပါဘူးအခုဆိုရင်ကျမရဲ့ခြေချင်းဝတ်ကဂီတစီးချက်တွေကိုခံစားနေရပါတယ်ဂီတစီးချက်ကြောင့်ဂီတတန်စင်ကိုစူးစီးပေါင်းဆက်ခံစားရတာပိုကောင်းပါတယ်စီချက်ကိုခန်းစားရတယ်။အနည်းအမြန်တံပိုးကိုခန်းစားရတယ်ဆိုရင်တချင်းစာသားတွေထည့်ပြီးဂီတတန်ကိုဘာသာပြန်ခန်းစားရတာပိုးပြီးတိတိကျကျရှိပါတယ်။သူလက်ဟန်ပြသင်္ကေတနဲ့ပြောနေတာကိုဘာသာပြန်ကနေတဆင့်ဘာသာပြန်ပေးနေတာဖြစ်ပါတယ်။သူတို့ဝစ်ဆင်ထားတဲ့ကိရိယာတွေရဲ့တုံခါမှုအပြင်းအပြော့ကိုဝစ်ဆင်သူစိတ်ကြိုက် adjust လုပ်နိုင်ပါတယ်။ဒီလိုလွယ်လွယ်လုပ်နိုင်ဖို့အတွက်လည်း LED မီးအလင်းရောင်တွေနဲ့ခွဲထားပေးပါတယ်
။ More precisely.And we were aware of access
to that, yes, access we need to. See, Janet, guitar, go, general, Kansana, and Bulura. Ba. Dilo, what's go, mu, general, Wemataro, Akulo, Puella, be a twitch, go, Kansara, at a gay, comare. Namajatura, and Dilo, guitar, go, Kansara, a twitch, mu, Yanina, Mhoto, Dima Yanina, comare.
Poma, Naja, the re, guitar, that the Kujinzi go, surround sound, a pier, wa, Kansana, and the Lumio. Namaja, the re, let three a Kanago Gandhi to say.ပေါင်းဆက်ခံစားနိုင်အောင်လို့ဒီကိရိယာတွေကိုဖန်တီးထားတာဖြစ်တယ်လို့ပြောပါရယ်။အရေးပြားကနေဂီတတန်အစုံရဲ့တုံခါမှုတွေကိုပေါင်းဆက်စုစည်းပြီးတော့ဂီတတန်စင်တွေဖြစ်အောင်ပြောင်းလဲပေးလိုက်တာမို့ Surround Body Experience လို့ Not Impossible Labs Company ကဖော်ပြပြောဆိုပါရယ်ရှင်။ကျွန်မစုမြတ်မောပ
ါ။နားမကြားတဲ့သူတွေဂီတတန်စင်ခံစားနိုင်မှုနီးပညာနဲ့ဖန်တီးထားတဲ့ပစ္စည်းကိရိယာတွေအကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အီရန်နိုင်ငံမှာပြည်သူတွေအစိုးရဆန့်ကျင်မှုဆန္ဒပြတာကိုထောက်ခံလို့ဆိုပြီးတော့နာမည်ကျော်ရုပ်ရှင်မင်းသမီးတဦးကိုအာဏာပိုင်တွေဖမ်းထားလိုက်ပါတယ်။ဟောလိဝုဒ်နာမည်ကြီးမင်းသမီးအန်ဂျလီနာဂျိုလီဟာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်တော်မယ်ဆိုပြီးကြေညာလိုက်ပါတယ်။ဒီလိုအမှုပညာလောကကထင်ပေါ်ကျော်ကြားသူတွေရဲ့သတင်းကိုမအေးသန္တာကျော်ကတက်တက်ရောက်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဤရနိုင်ငံမှာနာမည်ကျော်ရုပ်ရှင်မင်းသမီးတူကိုအာဏာပိုင်တွေဒီဇင်ဘာလ18ရက်နေ့စနေနေ့ကပဲဖမ်းသွားပါတယ်2016အကယ်ဒမီဆုပေးပွဲမှာအကောင်းဆုံးနိုင်ငံခြားရုပ်ရှင်ဆုရရှိသွားတဲ့The salesman ဆိုတဲ့ရုပ်ရှင်ကားကခေါင်းဆောင်မင်းသမီးတာရနီအာလီဒူစီကိုဖမ်းသွားတာပါ။အီရန်နိုင်ငံမှာခေါင်းဆောင်ပေါ်ဟာတရားမချုံလို့ဆိုပြီးတော့ဘာသာရေးရဲတပ်ဖွဲ့လက်ထဲမှာအမျိုးသမီးတူသေဆုံးသွားရပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပွားတဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုထောက်ခံမှုပြသလို့ဆိုပြီးတော့သူ့ကိုဖမ်းသွားတာဖြစ်ပါရဲ့။သူကခေါင်းဆောင်ပေါ်ဟာမချုံထားဘဲနဲ့ Woman Life Freedom အမျိုးသမီးဘဝလွတ်လပ်ခွင့်ဒီလိုမျိုးအီရန်နိုင်ငံလမ်းမပေါ်ထွက်ဆန္ဒပြကြသူတွေရဲ့အဓိကကြွေးကြော်သံဒီစကလုံးသုံးလုံးရေးထားတဲ့ sign book ကိုကင်ထားတဲ့သူ့ရဲ့ဓာတ်ပုံကို Instagram စာမျက်နှာမှာတင်ထားတာဖြစ်ပါတယ်။သူ့ပြင်တခြားနာမည်ကျော်အမှုပညာရှင်တွေလည်းလက်တလောဖြစ်နေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့မှတ်ချက်ပြုပြောဆိုတာမျိုးအာဏာပိုင်တွေရဲ့အဆို၊လ လမ်းမကအဓိကယုံတွေကိုထောက်ခံရေးသားရမျိုးတွေအတွက်ခေါ်မေးခံရတချို့ထိမ့်သိမ်းခံထားရတယ်လို့တရားရေးဌာနရဲ့ကြေညာချက်ကိုအီရန်အစိုးရပိုင်IRNA သတင်းဌာနကဖော်ပြပါတယ်။၂၀၂၉ခုနှစ်တုန်းကလည်းမင်းသမီးအာလီဒူစီကအီရန်ကဘာသာရေးရဲတပ်ဖွဲ့ကိုတွစ်တာစာမျက်နှာမှာဝေဖန်ရေးသားလို့ဆိုင်းငံ့ပြည်တဲ့ငါလာချခံရပါတယ်။အီရန်မှာလွန်ခဲ့တဲ့၃လအစိုးရဆန္ဒပြပွဲတွေစဖြစ်ခဲ့တဲ့ကအစိုးရရဲ့ကျန်းဖက်နိုင်မှုကိုဝေဖန်တဲ့အမှုပညာရှင်တွေတရင်တော့တွေ့ရှိနေတယ်ဖန်ဆင်းနေတာအခုမင်းသမီးအာလီဒူစီကနောက်ဆုံးဖန်ခံရတာဖြစ်ပြီးအရင်ဖန်ထားသူတချို့လည်းအားမကန်နဲ့ပြန်လွတ်ထားတာရှိပါတယ်။ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်ကနေနှုတ်ထွက်တော်မူဒုက္ခသည်တွေရဲ့အရေးကိုဆက်ပြီးတော့ ထွက်ခဲ့တဲ့အန်ဂျလီနာဂျိုလီဟာကုလသမဂ္ဂအနေနဲ့မဟုတ်ဘဲနဲ့သူ့ရဲ့အဆက်အသွယ်နဲ့သူဒုက္ခသည်တွေရဲ့အရေးအတွက်လှုပ်ဆောင်သွားမယ်လို့ပြောသွားတာပါဒုက္ခသည်တွေနဲ့တခြားအိုးအိမ်ဆွန့်ထွက်ပြေးရတဲ့သူတွေအတွက်သူတက်ဆွမ်းသမျှလာမယ့်နှစ်တွေမှာဆက်ပြီးတော့အလုပ်လုပ်သွားပါမယ်လို့သူထုတ်ထွက်ကြောင်းကြေညာချက်မှာပြောထားပါတယ်ကျမဒုက္ခသည်တွေမြေပြင်ကဒေသခံအဖွဲ့တွေနဲ့ထိုက်ရိုက်အလုပ်လုပ်ပြီးတော့သူတို့လှုပ်ဆောင်နေကြတဲ့ကိုဝိုင်းဝန်းအဖြေရှာသွားပါမယ်လို့ပြောသွားခဲ့တာပါအန်ဂျလီနာချိုရီဟာ2012ခုနှစ်ခရဲကဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့တွေအထူးကိုယ်စားလှယ်ဖြစ်နေလုပ်ခဲ့တာပါဒီနှစ်ထဲမှာလည်းသူကယီမန်နဲ့ယူကရိန်းနိုင်ငံတွေကိုတွားရောက်ပြီးတော့အုပ်ရင်ဖြစ်ထွက်ပြေးရတဲ့သူတွေနဲ့တွေ့ဆုံခဲ့ပါတယ်ကမ္ဘာမှာလက်ရှိအခြေအနေမှာအကြမ်းဖက်မှုတွေအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေပြည်ပခါတွေကြောင့်အိုရင်ဆုံးခွာထွက်ပြေးရသူအရေးအတွက်အများဆုံးဖြစ်နေတယ်လို့ UNHCR ကခန့်မှန်းထားပါတယ်။အရေးအတွက်အားဖြင့်ဆိုရင်လောလောဆယ်လူပေါင်းတန်းတရာလောက်အိုရင်ဆုံးခွာထွက်ပြေးနေရပါတယ်ရှင
်။
ဒီတက်တရောင်တွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောက်သတင်းလွှာအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။ Belarus တိုင်ငံကိုပူတင်မတော်မီတနင်္လာနေ့အယုံမတက်ပြီးက drone အမြောက်များနဲ့ရုရှားကယူကရိန်းမြို့တော် Kiev ကိုတိုက်ခိုက်ခဲ့ပါတယ်။ရုရှားကသုဘာတာပေါက်ကွဲသွားတဲ့ drone 20-30 နဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းတပ်တွေက18စင်းကိုပြစ်ချခဲ့တယ်လို့ Kiev မြို့တာဝန်ရှိသူတွေက Instagram လူမှုစာမျက်နှာမှာပြောထားပါဗျ။ရုရှားသမ္မတပူတင်ဟာတနင်္လာနေ့မှာ Belarus နိုင်ငံကိုတွားရောက်ပြီးသမ္မတ Alexander Lukashenko နဲ့ဆွေးနွေးဖို့ရှိပါတယ်။ယူကရိန်းသမ္မတ Zelensky ကတော့လေကြောင်းရာကာကွယ်ရေးဟာယူကရိန်းရဲ့တသမတ်ထဲထားရှိတဲ့ဦးစားပေးစီစဉ်ဖြစ်တယ်လို့တနင်္လာနေ့လုံးကသူ့ရဲ့ညစဉ်ဗီဒီယိုမိန်ကွန်းမှာပြောခဲ့ပါသေးတယ်။ဆဲဇူနစ်ပေါင်းများစွာတရှိလာခဲ့တဲ့တဘာဝပတ်ဝန်းကျင်နဲ့ကမ္ဘာရှားပါတိရစ္ဆာန်တွေနဲ့ဂေယစနစ်ထိခိုက်ပျက်စီးခဲ့တာတွေပြန်ကောင်းစေမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုကုလသမဂ္ဂတက်ရှိမျိုးစိတ်များဆိုင်ရာညီလာခံတက်နေကြတဲ့နိုင်ငံတကာကိုယ်စားလှယ်တွေကအတည်ပြုလိုက်ကြပါတယ်။ဒီသဘောတူညီချက်ကိုအတည်ပြုလိုက်ပြီးဖြစ်ကြောင်းကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပနေတဲ့ COP15 ကုလသမဂ္ဂတဘာဝပတ်ဝန်းကျင်ဆိုင်ရာညီလာခံတရုတ်တဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဟွမ်ရန်ကျူကမင်းညနောက်ပိုင်းမှာကြေညာလိုက်ချိန်မှာတော့ညီလာခံတက်လာတဲ့ကိုယ်စားလှယ်တွေကလက်ခုပ်တီးပြီးကြိုဆိုခဲ့ကြပါတယ်။သူစမ်းသပ်ပြစ်လွတ်ခဲ့တာပထမဆုံးထောက်လိုင်းရေးဂျူဒူအတွက်နောက်ဆုံးအဆင့်ရေးပါတဲ့စမ်းသပ်ချက်တက်ကိုစမ်းသပ်ပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဂျူဒူရဲ့ဓာတ်ပုံနဲ့အချက်နဲ့ပေးပို့မှုမြေပြင်ကထိန်းချုပ်နိုင်မှုတွေကိုအကဲဖြတ်ဖို့အတွက်စမ်းသပ်ဂျူဒူကိုတင်းငွေတွေကဒုံးမြနဲ့ပြစ်လွတ်ခဲ့တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင် KCNA ကတင်းလာနေမှာပြောလိုက်တာပါ။
ဒီဇင်ဘာလ19ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုဥတ္တမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့
John Walker တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.